အမေရိကန်ဒေါ်လာငွေတန်ဖိုးဟာမြန်မာကျောင်းဝင်နဲ့လဲလှယ်ရမှာမကြသေးခင်ကစလို့ကျဆင်းလာရဲ့အပေါ်စီးပွားရေးပညာရှင်တချို့ရဲ့အမြင်တွေကိုပြောပြပါမယ်။ကျွန်တော်ကတော့ဇော်ထက်ပါ။ကယောဂါကြောင့်ကမ္ဘာတဝန်းစီးပွားရေးကျဆင်းနေတဲ့အချိန်မှာပဲအမေရိကန်ဒေါ်လာတန်ဖိုးကျဆင်းလာနေရကြောင်းမြန်မာကျပ်ငွေနဲ့လဲလှယ်ရမှာလဲတိတိတသာရိုက်ခတ်လာနေရပါ။အမေရိကန်ဒေါ်လာဟာဥရောပယူရိုဂျပန်ယန်းငွေအပါအဝင်နိုင်ငံတကာအဓိကငွေကြေးတွေနဲ့လဲလှယ်ရမှာအခုနှစ်တည်း300ခိုင်နှုန်းကျဆင်းခဲ့ကြောင်းလဲအမေရိကန်ရုပ်သံ CNN စီးပွားရေးအစီအစဉ်ကဖော်ပြပါတယ်။မြန်မာနိုင်ငံမှာလဲဒေါ်လာငွေတန်ဖိုးတဖြည်းဖြည်းကျဆင်းလာရမှာဒီကနေ့အောက်တိုဘာလ9ရက်နေ့ပုဂ္ဂလိကဘဏ်တချို့နဲ့ပြင်ပဈေးကွက်မှာဒေါ်လာကို1292ကျပ်ဈေးပေါက်ခဲ့ပါတယ်။မြန်မာနိုင်ငံဘိုးဘဏ်ကတော့ငွေကြေးဈေးကွက်ကြီးငြိမ်ဖို့ရည်ရွယ်ပြီးပြင်ပပေါက်ဈေးထက်ဈေးပိုပြီးဝယ်ယူထိန်းသိမ်းရည်ရှိပါတယ်။ဘိုးဘဏ်ဒုဥက္ကဋ္ဌဟောင်းလည်းဖြစ်တဲ့ကမ္ဘောဇာဘဏ်ရဲ့အကြီးအကျယ်အကြံပေးလည်းဖြစ်တဲ့ဦးတန်းလွင်ကတော့ဘိုးဘဏ်ကဈေးကွက်တည်ငြိမ်အောင်အခုချိန်ထိထိန်းထားနိုင်တယ်လို့သုံးသပ်ပါတယ်
။ကျတဲ့ကိစ္စကတော့ဘိုးဘဏ်ကတော့သူကအမြဲတစေပဲသူကတော့ဒီသူ့ရဲ့အဓိကတာဝန်ပါလဲဆိုတော့ဒီငွေကြေးစနစ်ခိုင်မာဖို့တည်ငြိမ်ဖို့ဆိုတာသူ့ရဲ့ဒါအဓိကရင်းနှံချက်တည်း။အဲ့တော့ဥမာလဲလဲလုံးတစ်ခုဟာလာမတရားထိုးကြတယ်မတရားတက်သွားဆိုတဲ့ကြများလို့ရှိရင်တော့ဒါခုနငွေကြေးစနစ်ဒီနေရောဖြစ်ခဲ့တာ။ဘိုးကတော့ဒါကြားလို့ဆိုတဲ့သူကဒါသူပြောရမှာပဲ။ဒေါ်လာလေးတက်တဲ့ဆိုတဲ့သူဒါထုတ်ရအောင်မှာပဲ။ဒါသူ့ရဲ့အောင်ပဲ။ခုသူဝယ်လို့ပဲအခုဈေးလေးကိုလည်းထိန်းနိုင်လို့ပြောအောင်မှာပေါ့
။မြန်မာနိုင်ငံဘိုးဘဏ်ကအခုနှစ်စကနေအော်တိုဘာလအထိအမေရိကန်ဒေါ်လာတန်း260ကျော်ကိုလေးလံစနစ်နဲ့ဝယ်ယူထားပြီးပြန်ရောင်းချတာမျိုးလဲလုပ်ခဲ့ပါတယ်။ဘိုးဘဏ်ကနေ့စဉ်အမေရိကန်ဒေါ်လာ 3.8 တန်းကိုလေးလံစနစ်နဲ့ပုံမှန်ဝယ်ယူလို့ရှိပြီးစက်တင်ဘာလ30ရက်မှာဒေါ်လာကို 1308.5 ကျပ်နဲ့ဝယ်ယူရာကရက်ပိုင်းအတွင်းမှာပဲအောက်တိုဘာ6ရက်မှာ1298ကျပ်ကိုချပြီးဝယ်ယူခဲ့တာဖြစ်ပါတယ်။ပြည်တွင်းငွေဈေးကွက်တည်ငြိမ်အောင်ဘိုးဘဏ်ကြိုးစားခဲ့တဲ့ဆိုပေမဲ့ဒေါ်လာတန်ဖိုးဆက်ကျဆင်းနေမှုကနိုင်ငံတကာအတိုင်းအတာနဲ့ကြုံရရပြဿနာဖြစ်တယ်လို့ပြည်အောင်စုလွှတ်တော်စီးပွားရေးအကြံပေးဦးစော်ဖေဝင်းကမြင်ပါတယ်။
သူပြေဒေါ်လာပေါ့နော်ဒေါ်လာသေးပဲကိုသူကတင်းချုပ်ခြင်းတဲ့သဘောရှိတယ်ပေါ့ဒေါ်လာသေးကျနေတဲ့အချိန်မှာသူရှိရင်ပြန်ချက်အောင်ဆိုတဲ့ရည်ရွယ်ချက်နဲ့သူကလုပ်တဲ့သဘောမျိုးဖြစ်နိုင်တယ်အခုကတော့ဒီကမ္ဘာလုံးမှာကတ်ဆက်နေတဲ့အခါကျတော့အစီရင်းပါရင်လုပ်ပေးတယ်လည်းပဲတိတ်ဆူဆူချာချာကြီးတော့ဒေါ်လာသေးရပြန်မတက်လာနိုင်ဘူးအဲ့တော့အစိုးရလုပ်တာလည်းလုပ်တာပဲသို့တော်လည်းပဲအဲ့ဒီဥစ္စာတိတ်ချောက်မှု
ပြီးခဲ့တဲ့သတင်းပတ်တည်းထုတ်ပြန်ခဲ့တဲ့ကမ္ဘာ့ဘဏ်ရဲ့အရှေ့အာရှနဲ့ပစိဖိတ်ဒေသအတွက်စီးပွားရေးခန့်မှန်းချက်မှာတော့ကယောဂါကြောင့်စီးပွားရေးကျဆင်းမှု 3.5 ရာခိုင်နှုန်းကျဆင်းခဲ့တဲ့မြန်မာနိုင်ငံမှာပြည်တွင်းဗန္ဓာရေးကဏ္ဍမှာမတိကျမှုတွေလက်နက်ကင်ပဋိပက္ခတွေရွေးကောက်ပွဲနဲ့နိုင်ငံရေးအရာမရေရာရာရေးအပြင်ဒေသတွင်းယောဂါကူးစက်မှုအသစ်တွေနဲ့ကမ္ဘာ့စီးပွားရေးထိခိုက်မှုကြာရှည်မဲ့အခြေအနေတွေကိုပြင်ပကရပ်ကန့်မှုတွေကြောင့်အစဉ်ခေါ်မှုတွေရှိနေဆဲဖြစ်ကြောင်းဖော်ပြထားပါတယ်ကယောဂါကြောင့်ကမ္ဘာမှာသိပ်ဆုံးမှုအများဆုံးဖြစ်နေတဲ့အမေရိကန်ပြည်အောင်စုမှာအရေးပေါ်ငွေကြေးသုံးစွဲရမယ့်အခြေအနေကြီးကြောင့်ဒေါ်လာတန်ဖိုးဆက်လက်ကျဆင်းနိုင်တယ်လို့လဲစီးပွားရေးပညာရှင်တွေကခန့်မှန်းနေကြပါတယ်ခင်ဗျာကျွန်တော်ကတော့ဇော်ထက်ပါရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်